ကခိုင်ဒီနယ်မြောက်ပိုင်းမှာတိုက်ပွဲတွေတလကျော်ကြာဆက်တိုက်လို့ဖြစ်နေတာကြောင့်ဒေသခံတွေပိုးပြီးတော့ဗီဒုခရောက်နေကြရပါတယ်။တချို့ဒေသတွေမှာစစ်နဲ့ရဲခါတည်ယူခွင့်ပိတ်ပင်တားမြစ်ထားတာကြောင့်ရဲခါပြတ်တဲ့အခြေအနေကိုလည်းရောက်နေပါပြီ။စစ်ဘေးတန်းတင်ဒေသခံတွေရဲ့အခြေအနေနဲ့သူတို့ရင်ဆိုင်နေကြရတာတွေကိုဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတောက်ကိုတက်နိုင်ကဆက်ပြီးတော့ပြော ပေးလျက်ကျွာတွေကိုထွက်ပြေးတင်းရှောင်နေကြရသလိုစစ်ဝင်တွေရဲ့ခက်ခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့ကြောက်တော်မျိုးနေပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းကပြောပါတယ
်။နေရည်နေရညပါရောက်တယ်။ပြန်ပြီးတော့လက်မကြီးတွေနဲ့အဲအဲဒီမှာစစ်တာတွေရှိတယ်။ဆိုတော့ရွာသားတွေကမနေတဲ့ခါကျတော့အဲ့ဒီခါကျတော့အင်းမဆုတ်ပါကဟိုကလည်းမိကနေပြီးတော့မဟုတ်ဖဲ့ပြီးချောင်းတွေတက်ဖက်ကိုသူတို့ချက်ပြီးတော့ပြေးကြရတာပေါ့။ပြန်ပြီးတော့အဲ့ဒီကနေတဆင့်ကျွန်တော်တို့အဲ့ဒီနီးနားမှာရှိတဲ့ရွာတွေကိုသူတို့ဒါဒါဟိုသူတို့နဲ့နေဆက်တဲ့မိသားစုဝင်တွေရှိတဲ့နေရာတွေပါဟိုရှောင်ပြီးနေကြရတာပေါ့တချို့ကြတော့လေမြို့ပေါ်ကိုရောက်လာကြတယ်မြို့ပေါ်မှာအခုကကလေးတွေကလည်းဒီမြို့နယ်လုံးစေတဲ့ကျောင်းသားတွေကျောင်းသား1000ကျော်3000ပတ်ဝန်းကျင်လောက်ကအကုန်လုံးမြို့ပေါ်မှာပြုံပြီးတော့ပေါ့ဟိုကျောင်းသားမိဖတွေရောပါတယ်ရောဆိုတော့မြို့ပေါ်မှာလည်းလူ5-6000လောက်ရှိတယ်အရင်ကလေးကလည်းကျွန်တော်တို့စစ်ပေးဆောင်ချူရှိတယ်ဆိုတော့ချက်ပြီးတော့စစ်ပေးဆောင်တွေပါရောက်နေကြတယ်လို့ပြောတယ်ဆိုတော့မြို့ပေါ်မှာတော့အကုန်လုံးကျွန်တော်တို့ဒါဒါဟိုပြည့်ကျက်ပြီးတော့ရှိမှာပေါ့မင်းမနေရလဲတော့အခက်အခဲရှိနိုင်လေဆိုကျွန်တော်ကြားသလောက်တော့စာဝင်ဟိုဟာပေါ့ဝတ်တစ်ချေကိုတစ်ခုနဲ့ဒါသာထွက်ပြေးလာကြတာပေါ့ပစ္စည်းတွေအကုန်လုံးစွန့်ပြီးတော့မှအသက်တွေလွတ်ပြေးကြရတာပေါ့
လက်ရှိချင်းဒီကြောက်တော်မျိုးနဲ့တွင်ကကလတန်မြေတစ်လျှောက်မှာဆွေရတက်နဲ့အဖွေတို့တိုက်ပွဲတွေပြင်းထန်နေတာကြောင့်နေစိန်နဲ့အမြဆေးဆောင်သူတွေရောက်ရှိနေတယ်လို့ကြောက်တော်မျိုးနဲ့ပရဟိတတင်ကတာဝန်ရှိသူတို့ကပြောပါတယ
်နေပြီးတော့ဟိုထွက်ပြေးလာတာလူတွေကြောက်တော်ကတော့လက်ရှိကတော့ကျွန်တော်တို့ကြောက်တော်မှာကျောက်တော်ကို900ကျော်လောက်ရောက်ရှိလို့ရှိပါတယ်။ဟောဟိုဟာပါနဘူကန်ကျေရောဟိုဒုက္ခသည်စလင်းဆောက်ထားတဲ့နေရာမှာတော့ရောက်ရှိလို့ရှိပါတယ်အခုပါလေ။ဟောအခုလက်ရှိဖြစ်နေကတော့နေရာကတော့ဟိုအတင့်ကျေပါတယ်။ဘယ်လိုဆိုလဲဆိုတော့ဒီခြေတန်းကျောက်ဖားတွေစံပွင့်ဖွင့်နေရတဲ့သူတွေလေးအဲ့ဒီမှာထားတာလေးရှိတယ်ဗျ။အဲ့ဒါကြောင့်လည်းဒုက္ခသည်တွေကတော့နေရာအခက်ရှိတယ်ပေါ့။နောက်သုံးရည်တွေကလုံလောက်မှုမရှိပါဘူး။ဟာရသလောက်ရှင်နေတဲ့သူတို့ကဟာအဆန်ပြေအောင်လုပ်ပေးနေရပါတယ်။
ရခိုင်နောင်ပိုင်းကကြောက်တော်မင်းပြားမြေပုံအဲ့ဒီရတဲ့တော်မျိုးနေဖက်တွေမှာတိုက်ပွဲတွေဆက်တိုက်ဖြစ်ပေါ်နေတယ်လို့ဒေသခံတွေကလည်းနေရာတည်ကြမရှိပြီးဘေးလွတ်ရာကိုထွက်ပြေးရင်ထိခိုက်ဒဏ်ရာသူတွေနဲ့တေဆုံးသူတွေလည်းရှိနေပါတယ်။မနေ့ကလည်းကြောက်တော်မျိုးနေတွင်ကပရိုင်တိုင်းကြီးရွာကနေထွက်ပြေးလာတဲ့မိသားစုတစ်ခုကလန်ခီးမှာလက်နက်ကြီးတွေထိမှန်ခဲ့တာကြောင့်တဦးတေဆုံးပြီး၄ဦးဒဏ်ရာရရှိခဲ့ပါတယ်။ဒီကနေ့မှာလဲကြောက်တော်မျိုးနဲ့ပရိုင်တိုင်းကြီးရွာဘက်မှာလက်နက်ကြီးတွေကြာပြီးထိခိုက်ဒဏ်ရာသူတွေရှိနေတယ်လို့ဒေသခံတွေကပြောကြပါတယ်။ဒါအပြင်အမျိုးတွေတင်ကကစူးကိုင်းဖက်နဲ့ဒလာချောင်းဖက်မှာရှိတဲ့ကျေးရွာ20လောက်ကိုစာနယ်ရက်ခတည်ယူခွင့်တွေပိတ်ပင်ထားတာကြောင့်ဒေသခံတွေစာနယ်ရက်ခပြက်လက်မှုတွေနဲ့ရင်ဆိုင်နေရတယ်လို့စစ်ဆောင်တွေကကူညီပေးနေတဲ့အန်ဒေသခံကိုမျိုးလင်ကပြောပါတယ
်။အဲ့ဒီဘက်မှာဒလဲအုပ်စုပေါ့နော်အမျိုးတွေတို့မှာရှိတဲ့ဒလဲအုပ်စုတွေမှာတော့ကုန်းခတဲ့နိုင်လာပိုင်းကပေါ့နိုင်လာပေါ့ရှင်ကိုရဲ့နေကနေပြီးတော့စာနယ်ရက်ခဆိုကုန်းတတ်မတော်ကနေပြီးတော့ဖျက်ပလိတ်တွေပေါ့နော်အဲ့ဒီလိုအပြည့်ပြည့်နောက်ပိုင်းမှာတော့ဒီနေ့ဒီကျောင်းတဲ့ခါတည်းယူခွင့်မရဘူးပေါ့နော်အရှံတွေကပါဝင်ရှံရဲအစောစီရဲဓာတ်စီရဲဆောရဲငပိရဲငရုတ်တိရဲအကြခတိခါသမှုကကြပေါ့နော်လူကျော်တဲ့ကျောင်းတဲ့ခါဟူသည်မြောက်ကိုတတ်မတော်ကနေပြီးတော့လုံးဝတည်ယူခွင့်မရှိတဲ့နောက်ပိုင်းမှာတော့ဒီနေ့ဒီလိုကျောင်းတဲ့ခါဆိုတာအမျိုးကြီးပြက်လောက်တော့ကြပြီပေါ့နော်ရှံမရှိတော့တတ်ပြီးတဲ့ရွက်တွေကိုဆောရတဲ့ဒေသခံတွေကအမျိုးကြီးချိတ်တော့ကြပြီပေါ့နော
်ပလောဝမြို့နယ်ဖက်တွေမှာလည်းတိုက်ပွဲတွေပြင်းထန်နေသလိုပလောဝဒေသခံတွေအတွက်စာနယ်ရိတ်ခါတွေကိုတင်သွင်းနေတဲ့ကလတန်ရေလမ်းကြောင်းကိုပိတ်ဆို့ထားတာကြောင့်ဒေသခံတွေစာနယ်ရိတ်ခါပြက်လက်မှုတွေနဲ့ရင်ဆိုင်နေကြရတယ်လို့ဒေသခံတွေကပြောဆိုကြပါတယ်ရခိုင်နောက်ပိုင်းမှာဒီကနေ့ထိတိုက်ပွဲတွေပြင်းထန်နေသလိုတိုက်ပွဲတွေကြောင့်နေရာစွန့်ခါထွက်ပြေးနေကြတဲ့စစ်ချောင်းဦးရေ3,200ကျော်အထိရှိနေပြီစစ်ဝဲနေရေခက်ခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့ရခိုင်တိုင်းဒေသမျိုးမျိုးနယ်စုစီယုံ REC ကထုတ်ပြန်ထားပါတယ်ခင်ဗျာ